မင်္ဂလာပါခင်ဗျာဒီနိုင်ငံတကာရဲ့ဖွံ့ဖြိုးရေးဆိုင်ရာအကူအညီအထောက်ပံ့တွေဟာ Civil Society လို့ခေါ်တဲ့လူလူအခြေပြုအရသာလူ့ဖွဲ့စည်းတွေအားကောင်းလာဖို့ဖြစ်တဲ့နဲ့ဆိုပြီးတော့ဒေါန်ဆန်းစုကြည်ကနေပြီးတော့တလောကဥရောပသမဂ္ဂကိုပို့တဲ့ဗီဒီယိုမိကုံးတစ်ခုမှပြောပါတယ်မြန်မာနိုင်ငံမှာအခြားနိုင်ငံရေးပြဿနာတွေနောက်လူခွင့်ရေးချူဖောက်မှုတွေကြောင့်မလို့အနောက်နိုင်ငံတွေရဲ့ပိတ်ဆို့အရေးယူမှုတွေကိုခံထားရပါတယ်လက်ရှိမှာပါဒါပေမဲ့တနေ့တနေ့အခုလိုဖက်ဖက်ကနေပြီးတော့ဖွံ့ဖြိုးမှုနှိမ်ပါကျဆင်းနေတဲ့မြန်မာနိုင်ငံအတွက်နိုင်ငံတကာအကူအညီတွေပေးဖို့အခုချိန်မှာလိုအပ်နေပြီလားပေးမယ်ဆိုလို့ရှိရင်ဘလို့ပုံစံနဲ့ဘလို့အခြေအနေမျိုးနဲ့ပေးတင်တယ်လဲဘလောက်ထိထိရောက်နိုင်လဲစားရကိစ္စတွေကိုဒီပတ်ဒိုင်းလီလိုင်းအစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်ခင်ဗျာပင်တိုင်းဆွေးနွေးသွားပေးမယ့်သူတွေရှိပါတယ်ပထမတူကတော့ဘဟုဖွံ့ဖြိုးရေးအဖွဲ့ကကိုအောင်သူငင်းဖြစ်ပါတယ်နောက်တူကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကမတ်ဖြူဖြူတဲမှာသူဟာ HIV AIDS ရောဂါတွေကိုအကူအညီပေးလုပ်ငန်းတွေမှာလည်းဥဆောင်လုပ်ကိုင်နေသူတူဖြစ်ပါတယ်နောက်အဖြစ်ဆွေးနွေးပေးမယ့်သူတူရှိပါတယ်သူကတော့ဒီ Fulbright Scholarship Program နဲ့လက်ရှိ American ပြည်ထောင်စုကိုရောက်နေတဲ့ကိုမင်းစောဖြစ်ပါတယ်အရင်ဆုံးဒီကိုအောင်သူငင်းကိုကျွန်တော်မေးချင်တယ်ခင်ဗျာဒီဖွံ့ဖြိုးရေးအကူအညီတွေပေးတဲ့နေရာမှာပေါ့ဒီအကူအညီတွေဆိုနိုင်ငံတကာအကူအညီတွေပေးတဲ့နေရာမှာ Civil Society လို့ခေါ်တဲ့လူလူခြေပြုအယက်သားလူ့ဖွဲ့စည်းတွေရဲ့အခန်းကဏ္ဍကဘလောက်ရေးပါပါလဲခင်ဗျာ
ဒီအခုအနောက်နိုင်ငံတွေကနေပြီးတော့သူတို့ကဖွံ့ဖြိုးရေးအကူအညီတွေကျွန်တော်တို့လိုနိုင်ငံမျိုးပေါ့ဗျာဆိုပြီးတဲ့အခါမှာအစိုးရကိုဓာတ်ရိုက်ပေးတာလဲဆိုလို့ရှိရင်သူတို့က NGO တွေနောက်တစ်ခုကတော့ဒီအယက်ဘက်ကလူမှုအဖွဲ့အစည်းတွေပေါ့ဗျာ Civil Society လို့ခေါ်ပါတယ်ဆိုတော့ဒါတွေကိုပေးတာပုံများတယ်ဘာဖြစ်လို့လဲဆိုတော့အစိုးရကိုပေးလို့ရှိရင်စစားမှုတွေရှိတယ်ဒီငွေကိုအလွဲသုံးစားလုပ်ပြင်မယ်နောက်တစ်ခုကရေးစကပူကြီးတာလဲပါပါတယ်နောက်တစ်ခုကတော့ဒီ NGO တွေဒီအရက်ဘက်ကအဖွဲ့အစည်းတွေပေးကြရဖြစ်ပို့ပြီးတော့ဖြောက်တယ်ဆိုတဲ့အမြင်မျိုးကဒါတကဘာလုံးမှာလက်ခံလာတဲ့အယူဆဖြစ်တော့ဒီအရက်ဘက်အဖွဲ့အစည်းတွေကိုပေးတာကဒါတကဘာလုံးမှာအလုံးလက်ခံနေတဲ့အလေးချိန်ဖြစ်နေပါပြီခင်ဗျာ
အဲ့တော့ကျွန်တော်ဒီမှာမဖြူတင်လဲလိုင်းမောင်မရောက်သေးတော့ကိုမင်းစောကိုမေးချင်ပါတယ်ခင်ဗျာကိုမင်းစောကတော့ Fulbright Scholarship Program ရဲ့လက်ရှိ American ပြည်ထောင်စုကိုရောက်နေတဲ့သူပါကိုမင်းစောကြီးခုနကောင်သူပြောပါတယ်ခုနပြောလို့နိုင်ငံတကာအကူအညီပေးတဲ့လူတွေကနောက်ပိုင်းမှာစဉ်းစားလာတာကဒီ NGO တွေပေါ့နော်ရပ်ဖက်လူ့ဖွဲ့စည်းတွေကိုပို့ပြီးတော့ထောက်ပံ့ပေးလာတယ်ဆိုတော့မြန်မာနိုင်ငံမှာလက်ရှိအနေထားကိုမင်းစောလည်းထွက်လာတာမကြသေးဘူးဆိုတော့လက်ရှိအနေထားရပ်ဖက်လူ့ဖွဲ့စည်းကဘယ်လောက်ထိရောအားကောင်းလို့လဲခင်ဗျာအ
ဲ့ဒီမှာလည်းပြဿနာတော့ရှိတယ်ခင်ဗျာ NGO တွေပေးတဲ့ဆိုရင်လည်းပဲဒီကတော့ကျွန်တော်အမြင်ပြောရရင်တော့ local NGO တွေကိုပို့ပြီးတော့ capacity building လုပ်နိုင်ပို့ကောင်းမလို့ရှိတယ်ခင်ဗျာ local NGO တွေကိုပို့ပြီးတော့အကူအညီပေးရင်ပို့ပြီးချီရောက်တယ်ခင်ဗျာ
လက်ရှိမြန်မာနိုင်ငံတွင်းမှာကောဒီ civil society တွေရဲ့အခြေအနေကဘယ်လောက်ထိတောင့်တင်းနေပြီလို့ပြောနိုင်ပါလဲခင်ဗျာ
အဲမြန်မာနိုင်ငံမှာတော့ NGO တွေရဲ့ role တွေကခုချိန်ဒီကတော့တိတ်တော့မရှိသေးဘူးခင်ဗျာ civil society ဆိုတာလည်းတိတ်လည်းဖွံ့ဖြိုးမှုမရှိသေးဘူးခင်ဗျာဒီလူတွေချီရောက်တယ်တကယ်အောက်ကျလူတွေဒီချီရောက်တဲ့ NGO ဆိုတာမရှိသေးဘူးခင်ဗျအဲ
့တော့ကျွန်တော်တို့ line ပေါ်မှာဒီဆွနေမင်းမြတ်မဲ့သူချို့လဲရောက်နေပါပြီကိုမောင်မောင်လွင် American ပြည်တော်စုပါပါကိုမောင်လွင်ပေါဝင်ဆွနေမင်းမြတ်လို့ရောက်ပါလေခင်ဗျဟု
တ်ကဲ့ခင်ဗျဟုတ်ကဲ့ဟိုဒီ Civil Society နဲ့ပတ်သက်လို့ပေါ့နော်ကျွန်တော်လေ့လာမိတော့ကဒီ Civil Society ကတော့ဒီ18ရာစုနှစ်လောက်တည်းကစလာတယ်လို့တော့ကျွန်တော်လေ့လာမိတယ်ပေါ့နော်ဒီမှာကကျွန်တော် Civil Society မှာကအခုကျွန်တော်တို့ Democracy ရဲ့အခန်းကဏ္ဍနဲ့ဒီ Civil Society ရဲ့အခန်းကဏ္ဍကျွန်တော်အမြင်ပြောရတော့ဒါကဟိုအပြန်အလှန်ပေါ့နော်ပြည်တွယ်တယ်လို့ပဲကျွန်တော်ပြောမယ် Civil Society အားကောင်းလို့ရှိရင်ဒါဒီနိုင်ငံမှာ Democracy အားဖွံ့ဖြိုးမှုကလည်းအားကောင်းတယ်လို့ပဲကျွန်တော်တို့ကယူဆတယ်ပေါ့နော်ဒီနေရာမှာက Civil Society တွေကကျွန်တော်တို့လက်ရှိမဘာနိုင်ငံရဲ့အနေအထားနဲ့ပြောမယ်ဆိုလို့ရှိရင်တော့အဖိနှိတ်ခံအနေအထားမှာပဲရှိတယ်ဘာလို့ဆိုတော့ Civil Society ကကျွန်တော်တို့ပုံမှန်ပြောတော့လက်ရှိမှာအားမကောင်းဘူးအဲ့တော့ကျွန်တော်တို့ပုံမှန်ပြီလိုမျိုးဒီဆိုဖွံ့ဖြိုးမှုအားနေတဲ့နိုင်ငံမျိုးတွေတော့ကျွန်တော်တို့ဒီလိုနာပြမုံတိုင်းလိုမျိုးကျွန်တော်တို့ဒီဂျီလိုမျိုးကျွန်တော်တို့ဒီစိုးစိုးဝါးဝါးဒီတဘာဝဘေးရနေတဲ့ကြားရတဲ့အခါမှာဒီ Civil Society တွေအခန်းကဏ္ဍကအင်မတန်အားနေနေတယ်အဲ့ဒီဟာကလည်းအဓိကကကျွန်တော်အမြင်ပြောတော့ဒါကအုပ်ချုပ်မှုစနစ်နဲ့လည်းအဓိကသွားပြီးတော့ပတ်သက်တယ်လို့ယူဆတယ်ပေါ့နော်အခုကျွန်တော်တို့ပုံမှန်ပြောကဒီ Civil Society နဲ့ပတ်သက်လို့ရှိရင်တော့ဟိုတိတိယောက်ယောက်နဲ့ဟိုဘာလို့ကျွန်တော်ပြောလို့ရတာဆိုလို့ရှိရင်ဒီကိုကျော်သူတို့ရဲ့နိုင်ငံကြီးကွန်ညီမှုအသေးလောက်ပဲရှိတယ်။ channel တွေကကြတော့ကျွန်တော်တို့ကအစိုးရရဲ့ဟိုချိုးထိန်မှုအောင်နဲ့မကင်းတာမျိုးတွေနောက်တစ်ခုကအစိုးရရဲ့ဩဇာခံတက်ရောက်နေတဲ့အဖြစ်အပျက်မျိုးတွေလည်းရှိတယ်။နောက်ကျွန်တော်တို့ကနောက်တစ်ခုကလည်း Civil Society ကိုကျွန်တော်တို့ဒီစစ်အစိုးရကအသုံးချတာတွေလည်းရှိတယ်။ကျွန်တော်နားလည်ဆိုဆိုဒီ Civil Society တွေမှာကျွန်တော်တို့ဒီဟိုဟိုအမျိုးသမီးနဲ့ဟိုမိခင်နဲ့ခရီးဆောင်ချောက်အတင်းလို့ဆိုတာမျိုးလည်းဒါ Civil Society မှာပါရမယ့်ဟာတွေ။ဒါပေမဲ့ဒီဟာတွေကအစိုးရကနေပြီးတော့ကြီးကြပ်ပြီးဖွင့်လိုက်တဲ့ခါကျတော့ဒီ Civil Society ရဲ့အင်္ဂါရပ်ကိုသူကအားနည်းစေပြီးတော့ပြည်သူလူထုကိုပြည်သူလူထုပေါ်မှာဒီဖိနေတဲ့ရန်တရားအနေနဲ့ဒီ channel အဖွဲ့အစည်းတွေကိုလည်းအသုံးချတာမျိုးတွေဒီစေဆွားရဲ့လုပ်ရတွေကိုကျွန်တော်တို့တွေ့ရတယ်ပေါ့အဲ့တော့ကျွန်တော်တို့ကဒီ civil society လို့အားကောင်းမယ်လို့ဆိုလို့ရှိရင်လည်းဒီကျွန်တော်တို့နိုင်ငံရဲ့နိုင်ငံအပြောင်းအလဲနဲ့ပြည်သူလူထုရဲ့ဘဝကိုပုံလို့တုတ်တက်မှုမှာအထောက်အကူပြုမယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုမောင်လင်းကျေးဇူးပါကောင်သူရေခုနကိုမောင်လင်းမေးခွန်းနဲ့ဆက်ဆက်ပြီးတော့ကျွန်တော်မေးချင်ပါတယ်ကောင်သူလည်းခုနကပြောခဲ့ပါတယ်ဒီနိုင်ငံတကာအကူအညီထောက်ပံ့တွေကများသောအားဖြင့်နောက်ပိုင်းတွေမှာဒီ civil society ခေါ်တဲ့လူလူချင်းပြုရတားဖွဲ့စည်းတွေကိုအဓိက သွားနေတာများတယ်ဆိုတော့ခုနပြောလို့ပေါ့အကဲများနိုင်ငံတကာအကူအညီတွေလာမယ်ဆိုလို့ရှိရင်ဒီ civil society တွေကိုဘယ်လောက်ထိလွတ်လပ်ခွင့်ပြုထားမလဲအလားလာနောက်ပိုင်းမှာလမ်းပွင့်လာနိုင်တဲ့အလားလာကိုမြင်ပါလားခင်ဗျ။ဟ
ိုဒီနေရာမှာကျွန်တော်တချို့ကင်းကနားလည်းနည်းနည်းပြောချင်တယ်ပေါ့လေ။ကျော်ဒီကဘာဖန်ကလေးလာကြရရပေါ့2008ခုနှစ်မှာသူတို့စည်ရင်းစရာတွေရဆိုရင်ကျွန်တော်တို့တိုင်းပြည်ကဒီ ODA လို့ခေါ်တဲ့တရားဝင်နိုင်ငံသားကဖွံ့ဖြိုးရေးအကူအညီပေါ့ဗျာရလာကလူတစ်ယောက်ဆိုရင်$70ပဲရှိရခင်ဗျာဆိုကျွန်တော်တို့အိမ်ကြီးချင်းနိုင်ငံတွေကိုပြန်ကြည့်လိုက်မယ်ဆိုလို့ရှိရင်ခုနဒီဗာလဲကမ္ဘောဒီးယားနိုင်ငံဆိုလို့ရှိရင်တစ်ယောက်ကို $50ကျော်ရတယ်လာအိုနိုင်ငံဆိုလို့ရှိရင် $80ကျော်လောက်တောင်ရတယ်လူတစ်ယောက်ဆိုရင်ပေါ့လေဆိုအဲ့ဒီအနေထားမှာကျွန်တော်တို့နိုင်ငံကတည်ကြတာကတော့ဗျာအခုကြီးတွေတိုးပြီးတော့ရပြင်ပါလေနောက်တစ်ခုကကျတော့တချို့ကိစ္စတွေကကျွန်တော်တို့ဘာသာကျွန်တော်တို့မထောင်နိုင်တော့တဲ့လုပ်ငန်းမျိုးတွေဖြစ်တယ်ကိုထူကိုထားဆိုတာပြောတော့ဗျာဆိုလိုတာကကျွန်တော်တို့နိုင်ငံမှာအခုပညာရေးကိစ္စတွေကျန်းမာရေးကိစ္စတွေစိတ်အောက်တန်းနောက်တန်းကျနေတဲ့အခါကျတော့ဒါဝိုင်းပြီးတော့အခုကြီးမှပဲထူထောင်နိုင်တယ်ဆိုတော့အနေထားလည်းရှိပါတယ်အဲ့တော့အခုကြီးတွေတော့တိုးရပြင်တယ်ပေါ့အဲ့တော့ကျွန်တော်တို့တိုင်းပြည်မှာအခုလက်ရှိအနေထားမှာဖြစ်နေတာကဘာဖြစ်လဲဆိုတော့ခုနလူသားချင်းစာနာမှုဆိုတော့ကူညီပေးလုပ်ငန်းဆိုရင်လုပ်လို့ရတယ် capacity building လို့ခေါ်တဲ့အရေးသွေးနှင်တင်ရေးပါညာဒါကြီးလုပ်လို့ရပါတယ်ဆိုတော့ဒါပေမဲ့တစ်ခါမှကြတော့ကျွန်တော်တို့ဟို right base လို့ခေါ်တဲ့အခွင့်အရေးကိစ္စတွေနဲ့ဆိုင်တဲ့ဟာမျိုးပေါ့ဗျာဘူဝါဒတွေပြည်ပြန်ကြောင်းလဲဖို့တောင်းဆိုမယ်တို့ဒီ advocacy လို့ခေါ်တဲ့ဒီအစိုးရရဲ့ကိစ္စတွေကိုတိုက်တွန်းမယ်စည်းရုံးမယ်စသဖြင့်ဘူဝါဒတွေအပြောင်းလဲလုပ်မယ်ကိုယ့်အခွင့်အရေးတွေတောင်းဆိုမယ်ပေါ့ဆိုတော့အဲ့လိုကိစ္စမျိုးတွေကအခုချိန်မှာတော်တော်လှုပ်ရှားလို့မရဘူးခင်ဗျဆိုတော့အဲ့တော့ဖြစ်နိုင်တာကတော့ခုနပြောတဲ့ဒီလူသားချင်းစာနာတဲ့ကေဇယ်ကြီးအကူအညီပေးရဆိုရင်တော့လုပ်လို့ရပါတယ်။ထိန်းချုပ်ထားတာကသူတို့ကဘာနဲ့ထိန်းချုပ်ထားလဲဆိုတော့သင်းပင်ဖွဲ့စည်းမှုဆိုင်ရာဥပဒေလို့ခေါ်တော့ဗောဗျာ။ဆိုတာကအဖွဲ့စည်းတွေကအမှတ်ပုံတင်တယ်၊တရားဝင်ဖြစ်မှလုပ်လို့ရတယ်ဆိုတဲ့ဟာမျိုးပေါ့။အဲ့တော့တရားဝင်ဖြစ်ဖို့ကိစ္စကလည်းတော်တော်ခက်တဲ့အနေသားရှိပါတယ
်။တကယ်လို့များနောက်ထပ်အစိုးရအခုကဒီရွေးကောက်ပွဲလေးလုပ်ပြီးဒီဖေဖော်ဝါရီအတွင်းမှာဆိုရင်နောက်အစိုးရတရားလွှတ်တော်တရားခေါ်ဖို့သူတို့လုပ်ကြရတော့မှာပါ။အဲ့တော့နောက်ပိုင်းအလားအလာကောင်သူဘယ်လောက်ထိမြင်လဲခင်ဗျာ။လမ်းပွင့်လာနိုင်လား
။လောလောဆယ်အနေသားလောက်ကြီးပြန်လာမယ်ဆိုတော့အရေးအယောင်တွေတော့ဒါကျွန်တော်တို့မတွေ့သေးဘူးပေါ့ခင်ဗျာ။ဒါပေမဲ့လည်းတစ်ခုဖြစ်လာနိုင်တာကအခုချိန်မှာဒီဒေတာတွေမှာဆိုရင်ဥပမာတိုင်းရင်းသားဒေတာတွေပေါ့နော်။မွန်တို့၊ရခိုင်တို့၊ရှမ်းတို့မှာသူတို့တိုင်းရင်းသားပါတီတွေနိုင်လာတော့သူတို့ဒေတာဖွံ့ဖြိုးရေးအတွက်ကိုသူတို့နဲ့ခုနပြောတဲ့အရက်ပဲအဖွဲ့အစည်းတွေနဲ့ပူးပေါင်းဆက်ဆံရေးတွေလုပ်လာတဲ့ကိစ္စတွေကတော့နည်းနည်းပိုလည်နားလည်မှုရှိမယ်ပိုလည်အကောင်းလာမယ်လို့တော့ကျွန်တော်ထင်ပါတယ
်။အခုကျွန်တော်တို့လိုင်းပေါ်မှာမဖြူသိင်းရောက်နေပါပြီ။သူခုနကကျွန်တော်တို့ခေါ်နေခုနကမှလိုင်းပေါ်ရောက်နေဆိုမဖြူသိင်းကျွန်တော်တို့အခုဒီနိုင်ငံတကာအကူအညီကိစ္စတွေဆွေးနွေးနေတယ်ခင်ဗျ။ဆွေးနွေးတော့ခုကောင်သူငင်းလည်းခုနကပြောပါတယ်။ဒီနိုင်ငံတကာအကူအညီကိစ္စကဒီအရတားလူဖွဲ့စည်းတွေကိုနောက်ပိုင်းမှာနိုင်ငံတကာထရန်ရောက်ကိုအရတားလူဖွဲ့စည်းတွေကိုပို့ပြီးတော့ပေးလာတယ်လို့ပါလို့ပြောပါတယ်။လက်ရှိမြန်မာနိုင်ငံမှာကောဒီနိုင်ငံတကာအကူအညီတွေပေးမယ်ဆိုရင်အစင်သစ်လုံနိုင်တဲ့အနေထားခင်ချင်းရှိတယ်လို့မဖြူသိင်းယူဆပါလားခင်ဗျ။
တကယ်လို့လောက်ကင်ဆောင်ရွက်ဖို့အခွင့်အလမ်းတော့နည်းနေသေးတယ်ပေါ့နော်လောက်ကင်ဆောင်မဲ့အဖွဲ့အစည်းတွေကတော့နည်းနေသေးတယ်တကယ်တကယ်စူးစမ်းမယ်ဆိုရင်တော့ကျွန်တော်တို့နိုင်ငံမှာရှိနေတဲ့အဖွဲ့အစည်းတွေနဲ့စူးစမ်းမယ်ဆိုရင်တော့ဖြစ်နိုင်တယ်လို့ကျွန်မလည်းမြင်ပါတယ်ဘာဖြစ်လဲဆိုတော့ကျွန်တော်တို့နိုင်ငံမှာဆိုလို့ရှိရင်အခုလက်ရှိပေါ့ကျွန်တော်လက်တွေ့လောက်ကင်ဆောင်ရွက်နေတဲ့အကြမ်းမာရေးကိစ္စတွေအကြောင်းမြင်တွေ့နဲ့ပညာရေးအားလုံးကနှိမ့်ချနေတယ်ဆိုတာကကျွန်တော်တို့အားလုံးကကျွန်တော်လူပြည်သူလူထုရဲ့အားလုံးကနေစူးစမ်းပြီးတော့ဒီလိုလက်တွေ့ကူညီနိုင်တဲ့ကူညီရဲ့နိုင်ငံတကာမှာရှိနေတဲ့အကူအညီတွေနဲ့ကျွန်တော်တို့ပူးပေါင်းပြီးဆောင်ရွက်နိုင်မယ်ဆိုရင်တော့ကျွန်တော်တို့ဖြစ်နိုင်မယ်လို့မြင်ပါတယ်။နောက်ပြကျွန်တော်တို့ဒီမှာလည်းအဖွဲ့အစည်းလေးတွေပေါ့နော်။သူ့အနေနဲ့သူကုညီဆောင်ရွက်နေတဲ့အဖွဲ့အစည်းလေးတွေကသူ့အနေနဲ့သူရှိနေပါတယ်။အမှန်တကယ်တော့နှစ်ပိုင်းရှိရလို့မြင်တယ်။ဘာကြောင့်လဲ?တစ်ဖက်ကကြတော့လေကုညီနေအကူညီတွေကလည်းတကယ်ကိုလိုအပ်နေတယ်။ကုညီတဲ့အခါမှာလည်းကျွန်တော်တို့ကတကယ်ကိုထိထိရောက်ရောက်နဲ့ကျွန်တော်ပြည်သူလူထုကိုပိုက်ရိုက်ပေါ့နော်ရနိုင်မဲ့အကူအညီမျိုးရမယ်ဆိုရင်တော့ထိထိရောက်ရောက်နဲ့လောက်ကင်ဆောင်ရွက်နိုင်တဲ့အဖွဲ့အစည်းလေးတွေကရှိနေတယ်ဆိုတော့မြင်မိပါတယ
်။ဟုတ်ကဲ့ကျွန်တော်တို့ရှိကို email နဲ့ဆင်အတန်ဖိုင်နဲ့ပေးတာတဲ့စာဆောင်ရှိပါလေဥစိမ်မှာဂျပန်နိုင်ငံကအဲ့ဒါကိုဖွင့်ပြအောင်ခင
်ဗျ။အေးကျွန်တော်ဂျပန်ကဥစိမ်ပါ။လူမှုအခြေပြုရတားလူမှုအဖွဲ့အစည်းတွေအားကောင်းရှင်းတန်နေမှသာဒီမိုကရေစီစနစ်ခိုင်မာအမြင့်တွင်နိုင်ပါလေ။ဒါအနည်းအမှားပါ။မြန်မာနိုင်ငံသမိုင်းမှာလည်းလွန်ခဲ့တဲ့နှစ်တရာကျော် 1896 ခုနှစ်ကတည်းကရုံတစိတ်မလွန်ဆန်းလူအသင်းဆိုတာမန္တလေးမှာစတင်ခဲ့တဲ့ပထမဆုံးမြန်မာလူပုံရဲ့လူမှုအခြေပြုရတားအဖွဲ့အစည်းပါ။ဒါဘယ်ဆိုအားနဲ့မှမဆိုင်ပါဘူး။တခါဗိုလ်ချုပ်ဝန်ဆန်းတို့ကြာဆုံးခဲ့ပြီးတဲ့နောက်အာဇာနည်ဗိမာန်ထိမ့်သိမ်းဆောက်ရှောက်ရေးကော်မတီဆိုတဲ့ဆိုရနဲ့မဆိုင်တဲ့လူမှုရေးတသက်အဖွဲ့အစည်းကိုလည်း1962စစ်တပ်ကအာဏာသိမ်းခဲ့ပြီးပထမဆုံးဖျက်သိမ်းခံရတဲ့လွတ်လပ်တဲ့လူမှုအဖွဲ့အစည်းပါတခါကျွန်တော်တို့ငယ်စဉ်1950-60တဝိုက်မှာလေမြို့ကြီးတွေမှာစေတနာဝန်ထမ်းအရန်မီးသက်တက်ဖွဲ့ဆိုတာစေတနာနဲ့ပြည်သူကိုကူညီဖို့တသက်လူမှုအဖွဲ့အစည်းတွေပါဒါပေမဲ့အာဏာရှင်စနစ်အောက်ကြောက်ပြီးမှသာသူတို့အတွက်အသုံးဝင်တဲ့အဖွဲ့အစည်းကိုဖျက်သိမ်းသူတို့အသုံးပြုလိုတဲ့အဖွဲ့အစည်းတွေကိုလက်ကင်တို့အဖြစ်သိမ်းသွင်းတဲ့အာဏာရှင်စနစ်အောက်မှာလူမှုရေးတသက်စေတနာရှင်အဖွဲ့တွေမျက်မှောက်ကျခံခဲ့ရတာပါ ဘာပဲပြောပြောကျွန်တော်တို့နိုင်ငံရဲ့လက်ရှိနေကြနေတဲ့အခြေအနေမှာတော့နိုင်ငံတကာအကူအညီတွေရယူသင့်ပါတယ်တာဝန်ခံမှုနဲ့ထင်သာမြင်သာရှိတဲ့မိသည့်အကူမဆိုဒေါ်အောင်ဆန်းစုကြည်အနေနဲ့လက်ခံဖို့အစင်းသိမ့်မဲ့ပါဆိုတာလွန်ခဲ့တဲ့၈နှစ်၉နှစ်ကတည်းကဒေါ်အောင်ဆန်းစုကြည်ပြောကြခဲ့တာပါဒီတော့ထောက်ပံ့တဲ့နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့ကဗဟိုနဲ့တည်းမပြီးပဲမြို့နယ်အောက်ခြေအဖွဲ့အစည်းအထိခွဲဝေစီးဆင်းသွားတဲ့ကူညီမှုပမာဏတွေငွေကြေးတွေတာဝန်ခံပုဂ္ဂိုလ်အမည်တွေကိုလူသိရှင်ကြားထုတ်ဖော်ပေးထားရပါမယ်။ဘ ਹੁ ကစိတ်တူလုံးလိုက်တာမျိုးမဖြစ်စေသင့်ပါဘူး။ဖော်ထုတ်စေလိုတဲ့အဖွဲ့အစည်းတွေအနေနဲ့ကတော့ကျန်းမာရေးနဲ့ပညာဒါနအဖွဲ့အစည်းတွေအကျဉ်းသားကူညီဆောင်ရှောက်ရေးနဲ့ Rule of Law တရားဥပဒေပညာပေးအဖွဲ့တွေအစိုးရနဲ့မသက်ဆိုင်တဲ့ NPO စည်ရင်းစစ်ဆေးရေးဂုဏ်သတင်းရှိအဖွဲ့အစည်းတွေစသဖြင့်ပုံစံမျိုးမျိုးနဲ့ပေါ်ထုတ်နိုင်မှသာမြန်မာလူ့အောင်အခြေအနေတွေလည်းတိုးတက်လာနိုင်မယ်လို့ပြောလင့်ပါတယ
်။ဒါဂျပန်နိုင်ငံဦးစင်ရဲ့အမြင်ပါခင်ဗျာ။ကျွန်တော်မတ်ဖြူသင်းကိုဒါနဲ့ပတ်သက်လို့ပဲမေးချင်ပါတယ်။မတ်ဖြူသင်းခုနပြောသွားတဲ့အထက်မှာလည်းပါပါတယ်။တကယ်တမ်းမြန်မာနိုင်ငံမှာဒီစေနာဝန်ထမ်းအဖွဲ့တွေကူညီပေးနေတဲ့အဖွဲ့လေးအသေးလေးအများကြီးရှိရလို့ပြောပါတယ်။ကျွန်တော်မေးချင်တာဒီအဖွဲ့တွေကအခုချိန်နေမှာဘယ်လောက်ထိလှုပ်ခွင့်ရှိလို့လဲခင်ဗျာ
။အခုလက်ရှိမြင်တာတော့အကူအညီတွေကလည်းမရောက်လာနိုင်ဘူး။အဲ့ဒီကဒီမှာလောက်ကင်ဆောင်ရွက်နေတဲ့သူတွေအနေနဲ့ကလည်းအခုညီမရတဲ့ခါကျတော့လောက်ကင်ဆောင်ရွက်တာအခက်အခဲတွေဖြစ်နေတာကိုတွေ့ရတယ်။အဲကျွန်တော်တို့အနေနဲ့မြင်တာကတော့ဒီနိုင်ငံတကာအကူအညီအနေနဲ့မြန်မာပြည်တွင်းကိုရောက်လာမယ်ဆိုလို့ရှိရင်အမှန်တကယ်မြန်မာပြည်တွင်းမှာတကယ်ကိုလောက်ကင်ဆောင်ရွက်နေတဲ့အဖွဲ့အစည်းတွေကိုတို့ရှားရမယ်။ရှားပြီးတော့တကယ်ကိုကျွန်တော်တို့ပြည်သူလူထုတွေရဲ့လက်ထဲကိုတကယ်ကိုဘယ်လောက်ထိရောက်နိုင်မလဲဘယ်လောက်ထိပြည်သူလူထုအကျိုးကိုပြုနိုင်မလဲဆိုတဲ့ဟာကိုတေးချာချာရှာဖွေတေးချာစစ်ဆေးပြီးတော့ပြုလုပ်နိုင်မယ်ဆိုတော့အဆင်ပြေမယ်လို့မြင်တယ်ဒီမှာလက်ရှိအခြေအနေကတော့တကယ်ကိုလောက်ကိုင်းဆောင်ရနေတဲ့သူတွေကလည်းမထင်ပေါ်နိုင်ဘူးဘာကြောင့်လဲဆိုတော့တကယ်လုံးနေတဲ့သူတွေဆိုတာကလည်းဒီဖန်တွေအခက်အခဲရှိနေတယ်ဒီအရှိကိုတိုးပြီးဆက်လက်လှုပ်ဆောင်ဖို့ဆိုတာအခက်အခဲတွေအများကြီးရှိတဲ့အခါကျတော့မလုပ်နိုင်ဘူးအနေငယ်တကာအနေနဲ့ကလည်းလာမယ်ဆိုလို့ရှိရင်ပြည်ရင်းမှာခုနပြောသလိုပဲတကယ်ကိုထင်ထင်ပေါ်ပေါ်နဲ့လောက်ကိုင်းဆောင်ရနေတဲ့ဒီအစိုးရနဲ့ပူးပေါင်းပြီးလောက်ကင်ဆောင်ရနေတဲ့အဖွဲ့အစည်းတွေရှိတယ်သူတို့ကိုပဲပေးလိုက်တဲ့အခါကျတော့တကယ်တကယ်ပြည်သူလူထုကိုထိရောက်မှုရှိမရှိဘာတွေလောက်ကင်ဆောင်ရနေလဲဆိုတော့ကျွန်တော်အနေနဲ့ထင်သာမြင်သာလည်းမရှိဘူးပွင့်လင်းပွင့်ပွင့်လင်းလင်းနဲ့လည်းမသိရတဲ့အခါကျတော့တချို့ဆိုလို့ရှိရင်ကျွန်တော်တို့ဘယ်လောက်ထိဆိုလဲဆိုရင်ဒီမှာကူညီနေတယ်ဆိုတော့မသိဘဲနဲ့ဒီကနေအကူအညီတွေထွက်သွားတော့မှသာထွက်သွားပြီဆိုတော့သိလိုက်ရတဲ့အခြေအနေမျိုးတောင်ရှိတဲ့အခါကျတော့ကျွန်တော်တို့အကူအညီတွေပေးမှဆိုလို့ရှိရင်ခုနကလိုပွင့်ပွင့်လင်းလင်းနဲ့ပွင့်လင်းရမယ်နောက်တစ်ခါကျတော့ဘသူ့ကိုဘလို့ပေးနေတယ်ဆိုတဲ့ဟာကိုဟိုတရားဝင်ကြေညာပြီးတော့အဲ့လိုမျိုးလောက်ကင်ဆောင်ရနိုင်မယ်ဆိုတော့ကျွန်တော်အနေနဲ့ဟိုအဆင်ပြေလိမ့်မယ်လို့မြင်ပါတယ
်။ကောင်သူညို့ကျွန်တော်ဒါနဲ့တစ်ဆက်တည်းမေးချင်ပါတယ်။ခုနကမတ်ဖြူသင်ပြောတဲ့ထဲမှာလည်းပါပါတယ်။အကူအညီတွေပေးတဲ့နေရာမှာဘာလို့ဆိုတော့အဆွေရမဟုတ်တဲ့အဖွဲ့အစည်းတွေအနေနဲ့ကဘယ်လိုမျိုး transparency accountability လုပ်နိုင်မလဲ။နောက်တစ်ခုကဘယ်လိုလုပ်တင်လဲ။လက်ရှိမြန်မာနိုင်ငံအခြေအနေမျိုးမှာပေါ့အခုအခြေအနေမှာတချို့လုပ်နေတဲ့အဖွဲ့အစည်းတွေလည်းရှိပါတယ်။ဒီအဆွေရမဟုတ်တဲ့အဖွဲ့အစည်းတွေပေါ့ဒီအဖွဲ့အစည်းတွေရဲ့အခြေအနေ
Okay ဟိုကျွန်တော်တို့တိုင်းပြည်မှာကခုနလိုအဖွဲ့အစည်းတွေပေါ့ဗျာလုပ်နိုင်ဖို့ဆိုလို့ရှိရင်ဟိုအခြေအနေကအခက်အခဲတွေတော်တော်များတယ်ခင်ဗျာ။ဆိုတော့ပထမဦးဆုံးကတော့နံပါတ်၁ကငွေလဲနှုံပေါ့ဆိုတော့နိုင်ငံခြားကနေပြီးတော့သူတို့ပတ်စံပို့လာလို့ရှိရင်ဒီ Nuggets ကလာတော့လည်းဒေါ်လာ5နဲ့ချီပြီးတော့ဒီငွေလဲနှုံမှာနင့်နာရတယ်ဆိုတဲ့ကိစ္စမျိုးတွေရှိတယ်ပေါ့ဗျာဆိုတော့အဲ့တော့အဲ့ဒီကိစ္စတွေကတော့အစိုးရနဲ့အထူးဆိုင်ပါတယ်ဆိုတော့နောက်တစ်ခုကကျတော့ကျွန်တော်တို့တိုင်းပြည်မှာခုနမတ်ဖြူသင်းလို့ပဲဖြစ်ဖြစ်အဖွဲ့အစည်းတော်တော်များများကတရားဝင်မှတ်ပုံတင်ခွင့်မရဘူးခင်ဗျာအဲ့တော့နိုင်ငံခြားကလာတဲ့ NGO ကြီးတွေကသူတို့ကိုကုမယ်ဆိုလို့ရှိရင်အကြောင်းပြချက်ကတရားဝင်မှတ်ပုံတင်လာတာမရှိတဲ့အတွက်ကြောင့်အမောလဲဘန်စရင်ဘန်အကောင့်တွေမရှိလို့ဟိုပြဿနာရှိရပေါ့ဗျာဆိုတော့ဒီလိုဟာမျိုးတွေဖြစ်ကြပါတယ်ဆိုတော့အဲ့လိုဟာမျိုးမှာကျတော့အဲ့ဒါကလည်းအစိုးရဘက်ကနေပြီးတော့ဒီအဖွဲ့ကြီးတွေကိုပတ်ပုံတင်ခွင့်တွေဖြည်းဖြည်းချာချာချပေးမှာပဲဟိုဘာခေါ်မလဲဒီပို့ပြီးတော့လောရကန်ထားတာအနေထားအဆင်ပြေမဲ့သဘောမျိုးရှိပါတယ်ဆိုတော့နောက်တစ်ခုကလည်းဒီနိုင်ငံတကာကလာတဲ့အဖွဲ့ကြီးကြီးတွေအနေနဲ့ကဟိုကျွန်တော်တို့ပြည်သူတွေဘက်ကလည်းသူတို့ကိုပြန်စောင့်ကြည့်ပေးပါနဲ့ဒီစားလေးတွေတော်တော်လေးနဲ့လို့ဖြစ်ပါတယ်ဆိုတော့တလောကဆိုလို့ရှိရင်ကျွန်တော်မိတ်ဆွေတယောက်ကဒီ HIV စာနဲ့ပတ်သက်လို့လုပ်နေတဲ့လူတွေကိုသူသွားပြီးတော့ဟိုစစ်တမ်းကောက်တဲ့ဘောမျိုးမေးပါတယ်မေးတဲ့ခါကျတော့ဘာသွားတွေ့ရလဲဆိုတဲ့ခါကျတော့အဲ့ဒီမှာအဖွဲ့ကြီးရဲ့ $500,000 ကျော်ဆိုတော့များများလောက်ကဒီရင်းကနေပြီးတော့ဆိုတဲ့ဟာမျိုးပြောပါတယ်အဲ့တော့နိုင်ငံတကာကရတယ်ဆိုတဲ့အချိုးကတော်တော်နည်းနေတဲ့ဟာမျိုးဖြစ်တော့ဆိုတော့ဒါတွေကိုလည်းကျွန်တော်တို့ပြည်သူလူထုတွေကသိချာစောင့်ကြည့်ဝေးပါမှုတွေလိုလိမ့်မယ်ထင်ပါတယ
်ကျွန်တော်အဲ့ဒါနဲ့ပတ်သက်လို့ခုနကကုမင်းစော်လည်းပြောမယ်ဆိုလို့ကုမင်းစော်ကိုမေးချင်ပါတယ်အဲ့တော့ Nuggets တုံးကအတွေ့အကြုံပြောချင်တယ်ဆိုလို့ခုနနိုင်ငံတကာအကူအညီတွေအဲ့ကာတုံးကသွားပါတယ်အဲ့ကာလကအဖြစ်ပြက်တွေနဲ့ပတ်သက်လို့ကုမင်းစော်အတွေ့အကြုံတွေပြောပြပါလားခင်ဗျအ
ဲနိုင်ငံတကာအကူအညီတွေကတော့ဒီဒုက္ခသည်တွေအတွက်တော့အကောင်းလည်းရှိတယ်ခင်ဗျအဆိုးလည်းရှိတယ်အကောင်းလည်းရှိတယ်ဆိုတာကတော့သူတို့ဒီပြန်လဲထူထောင်ရေးအတွက်တော့လိုအပ်တဲ့အတိုင်းနဲ့ပမာဏလိုရတာပေါ့နော်အဲ့တော့ကတော့အပေါ်ရန်အပြင်ကြီးတယ်ဆိုရင်တော့ရန်ကောင်းတယ်လို့ထင်ကြရှိပါတယ်။အဲနောက်တစ်ခုကကျွန်တော်တို့ကအဲ့ဒီအကောင်းနဲ့ဒီပေးဆက်လိုက်ရတဲ့အရာကတော့ကျွန်တော်တို့ရဲ့စိတ်ဓာတ်တွေပြတ်သွားတာပဲခင်ဗျ။
စိတ်ဓာတ်တွေပြတ်သွားတယ်ဆိုတော့နှစ်ပိုင်းရှိတယ်ကျွန်တော်တို့ဒုက္ခတွေလည်းစိတ်ဓာတ်တွေလည်းပြတ်သွားတယ်ဟိုအိတ်ကွက်ကလို့ခေါ်တဲ့အကူကြီးသေးတဲ့လူတွေရဲ့စိတ်ဓာတ်တွေလည်းပြတ်သွားတ
ာဒုက္ခတွေရဲ့စိတ်ဓာတ်ပြတ်သွားတဲ့ဆိုတာကိုအရင်ဆုံးရှင်းပြပါအောင်ဘယ်လိုပြတ်တာကိုပြောတာလဲခင်ဗျာသူတို့မှာဒုက္ခရောက်နေတဲ့အချိန်တွေကိုအကူကြီးပေးတာကိုဘယ်လိုပြတ်ဆရာရှိလဲခင်ဗျာ
ဥပမာညကျွန်တော်တို့နာပြည့်ဖြစ်ပြီးတဲ့ကာလမှာကျွန်တော်ကကေဇေးရေးလုပ်ငန်းနဲ့ကေဇေးရာရှိနေလဲသွားပြီးတော့ဒီစီးတွေပါတယ်အဲ့ပေးတဲ့ခါမှာဖြစ်ပြီးသားတပတ်နှစ်ပတ်လောက်မှာကကျတော့ဒီဒုက္ခတွေရဲ့ပစ္စည်းတွေကိုလာပြီးတော့မယူခင်ဗျာသူတို့ခေါ်ပြီးပေးရတော့မယူဆိုလိုတဲ့တဘောကသူတို့ကရှက်တယ်ပေါ့ဒါပေမဲ့လို့တလားလောက်ကြာတဲ့ခါကျတော့ပြောင်းပြန်ဖြစ်သွားတယ်ခေါ်လူကတော့ဒါရတယ်ငါကတော့ဒါရတယ်ရရကရဲ့အမျိုးမျိုးရတယ်အဲ့လိုအပြင်အတိုင်တော်ကြီးအများကြီးထလာတယ
်ဒါ
ကပြေဟိုဒုက္ခတွေအနေနဲ့ပေးသက်လိုက်တဲ့စိတ်ဓာတ်ပိုင်းကြီးတာပေါ့နော
်ဟုတ်ကဲ့အဖွဲ့စည်းတွေကိစ္စကိုပြောပါအောင်ခင်ဗျာ
အဲ့အဖွဲ့စည်းတွေကကျတော့စကြက်လူတဲ့ကိစ္စပေါ့ခင်ဗျာဒီဖန်ကိုတော့ငါတို့ရရမယ်ဟိုဖန်ဟိုဖန်ကိုလည်းငါတို့ရရမယ်အဲ့လိုစကြက်လူကြတဲ့ကိစ္စဖြစ်နေခင်ဗျာဒါက NGO တွေဘက်မှာ
အဲ့ကာလာလုံးကအကူအညီတွေကောဒီအဖွဲ့စည်းတွေရဲ့အကူအညီတွေကောလူတုစီကိုတေချာရောက်ရလားခင်ဗျကကူမျိုးစော်ရ
တယ်ကြုံဆိုတော့သူတို့အနေနဲ့ဒီဒီ administration cost ပေါ့နော်အဲ့လို cost ရလဲအများကြီးပဲလူတုကိုလက်ထဲမှာရောက်တာကအနေချင်းလောက်ရောက်တာမျိုးရှိတယ်ဒါကအဖွဲ့စည်းတွေအနေနဲ့ထောက်ပံ့နေတယ်မှာပြကြုံရတဲ့ပြဿနာပါ
အဲ့တော့ကျွန်တော်တို့ line ပေါ်မှာနောက်ထပ်ဆွေးနွေးမေးမြန်းမဲ့သူတူရှိပါတယ်အရှင်ပညာနန္ဒပါ Utica American ပြည်တော်စုပါအရှင်ပညာနန္ဒမေးမြန်းဆွေးနွေးလို့ရပါတယ်ခင်ဗျဟော
ဒီလိုပါအခုကလုတ်ဆင်းနေတဲ့ဥစ္စာတွေကလည်းတော်တော်ကောင်းပါလေအခုမြန်မာပြည်မှာဒီကုညီနိုင်ဖို့အတွက်လိုအပ်ချက်တွေကတော့ပုံမှန်မဟုတ်တဲ့အစိုးရအဖွဲ့အစည်းတစ်ခုအောက်မှာလုပ်ဖို့ကြိုင်ဖို့ဆိုတာအတော်ကြီးကိုခက်ခဲရှိတယ်ဆိုတာကလူတိုင်းလည်းနားလည်ပြီးသားပဲလေအဲ့တော့ဦးဇေယျဟိုတက္ကမမဖြူဖြူတင်းကိုမေးကြည့်ခြင်းနဲ့ဒီထဲမှာနေတာဆိုတော့အခုနိုင်ငံတကာကုညီထောက်ပံ့နေကိုနိုင်ငံတကာရမယ်ဆိုလို့ရှိရင်တကယ်ဥပပညာရေးသိစတွေဟိုကျမ်းမာရေးသိစတွေမှာတိတိရောက်ရောက်ဘယ်လိုမျိုးခွဲဝေတုံးဆွဲပြီးတော့ညစ်တင်နိုင်မယ်လို့တက္ကမထင်လဲလို့အဲ့ဒါလေးကိုသိချင်ပါလေ
တင်ပါဖေဟာမဖြူသိင်းဖြေပြီးလို့ရမလားခင်ဗျာ
ဟုတ်ဟု
တ်အခုအဓိကတော့ကျမတို့အနေနဲ့ကအခုနိုင်ငံတကာမှာရှိနေတဲ့ငွေကြေးတွေဒီကိုအကူအညီပေးနေမယ်ငွေကြေးတွေကအခုလက်ရှိကတော့အဲကျမတို့အပါအဝင်ပေါ့နော်ဟိုဒီမှာတကယ်ကိုလောက်ကင်ဆောင်ရွက်နေတူတော်များများမရရှိတာကိုတွေ့ရပါတယ်အမှန်တကယ်သာရရှိလာမယ်ဆိုလို့ရှိရင်တော့အဲကျမတို့တွေအနေနဲ့ဒီမှာလိုအပ်နေတာကတော့ကျမတို့အနေနဲ့ဒီမှာပြည်သူလူထုနဲ့တိုက်ရိုက်ထိတွေ့နေတဲ့အခါမှာပြည်သူလူထုရဲ့ဘာကြီးလိုအပ်ချက်တွေရှိနေတယ်ဒီတမ်းမရည်နဲ့ကဏ္ဍနဲ့ပတ်သက်လို့ရှိရင်လည်းကျမတို့ရဲ့ဒီ HIV AIDS test ကိစ္စတစ်ခုတည်းတည်းမဟုတ်ပါဘူးမြန်မာပြည်မှာဖြစ်နေတာကငွေကြေးမရှိလို့ရှိရင်နေ့စဉ်နဲ့အများလူတွေကတေဆုံးနေကြတယ်အဲဒီကိစ္စမျိုးတွေဆိုလို့ရှိရင်ကျမတို့ဟိုတကယ်ကိုလှူနေတဲ့အလှူရှင်တွေနဲ့ရောဒီတိုင်းပြည်မှာရှိနေတဲ့လက်ခံပြီးအဲယူပြီးဆောင်ရွက်မဲ့အဖွဲ့အစည်းတွေနဲ့ရောတကယ်ကိုစနစ်တကျနဲ့ဟိုဒီပြည်သူလူထုတွေကိုထိထိရောက်ရောက်လို့ဆိုလို့ရှိရင်ကျွန်တော်အားလုံးပူးပေါင်းဆောင်ရွက်ဖို့လိုပါတယ်ဟိုတပြည်တော်တို့တစ်ဖွဲ့တည်းနေနေတယ်မရပါဘူးအားလုံးပေါ့ဒီတိုင်းပြည်မှာရှိနေတဲ့လူတွေအားလုံးရောဒီအလှူမဲ့ဒေါနာတွေအနေနဲ့ရောအားလုံးရဲ့ပူးပေါင်းဆောင်ရွက်မှုနဲ့ဆိုလို့ရှိရင်တော့တပြည်တော်တွေဒီနိုင်ငံမှာဒီလိုအကူအညီတွေနေနဲ့ဟိုစနစ်တကျတုံးဆွဲသွားမယ်ဆိုလို့ရှိရင်တော့ဖြစ်နိုင်နိုင်မယ်လို့မြင်ပါတယ်အခုလက်ရှိအခြေအနေကတော့ဟိုပြောရမယ်ဆိုလို့ရှိရင်တော့ဒီဘက်ကိုလည်းအလူရှင်တွေကမရောက်သေးဘူးနောက်တစ်ခုလက်ရှိတွေ့ကြုံနေတဲ့အချိန်မှာလည်းတပည့်တော်အနေနဲ့အများကြီးခက်ခဲတွေတွေ့ရတယ်ဒီခုနပြောသလို NGO ရဲ့အခက်အခဲတွေတွေ့ရတယ်မြန်မာပြည်တွင်းကိုဝင်လာလို့ရှိရင်လည်းဒီအစိုးရဘက်အနေနဲ့အနောက်ရှက်တွေအမျိုးမျိုးနဲ့ကြုံတွေ့ရတဲ့အခါကျတော့အဲဒီမှာတော့ဟိုပြောရမယ်ဆိုအခုလက်ရှိအချိန်ဒီအထိဝင်လာတဲ့ AIDS တွေမှန်တယ်များပြည်သူလူထုကိုထိထိရောက်ဟိုရောက်ရှိတယ်ဆိုတာတပည့်တော်နဲ့မတွေ့ရအောင်နောက်ရှေ့ဆက်ဝင်လာမဲ့ဟာတွေဆိုလို့ရှိရင်လည်းအဲ့ဒီလိုမျိုးမဖြစ်ရအောင်အဲဘလိုမျိုးကျမတို့အနေနဲ့ချိုးတင်ကောက်ခွဲကြမလဲဘလိုမျိုးကျမတို့အနေနဲ့ပြည်သူလူထုထိအောင်လှုပ်ဆောင်ကြမလဲဆိုတော့အလုံးပူပေါင်းပြီးတော့ပုံပုံလင်းလင်းလုပ်မယ်ဆိုရင်တော့အလုံးဒီဝေမျှပြီးတော့သုံးဆဲမယ်ဆိုရင်တော့အဆင်ပြေနိုင်မယ်လို့မြင်မိပါတယ
်ဟုတ်ကဲ့မဖြူသိရင်ကျွန်တော်ဒီနေရာမှာကျွန်တော်သိကြမိချင်တာကတချို့ဝေဖန်ကြတာတွေရှိပါတယ်ခင်ဗျာနိုင်ငံတကာအကူအညီတွေကိစ္စပါနိုင်ငံတကာအကူအညီတွေအခုလိုရက်နေတာမဝင်တဲ့ကိစ္စကအမျိုးသားတမုစီအဖွဲ့ကြောင့်မလို့အရေးယူပိတ်ဆို့ထားတဲ့ sanction ကြောင့်မလို့ဆိုပြီးတော့ဝေဖန်ကြတဲ့အတန်ဒီကျွန်တော်ကြားနေရပါတယ်ခင်ဗျာဒါနဲ့ပတ်သက်လို့မဖြူသိရင်ဗာများတုံ့ပြန်လို့ပါလေ
ဒီလူလူတို့ကိုထိထိရောက်ပေးနိုင်မဲ့အကူအညီတွေဆိုလို့ရှိရင်ကျောင်းနေနေငင်းစရာမရှိဘူးဆိုတာဒါတရားဝင်ပြောထားပြီးသားဖြစ်ပါတယ်အခုလက်ရှိအခြေအနေကတော့ဒီဝင်လာတဲ့အကူအညီတွေမှန်သမျှလားဆိုလို့ရှိရင်ပြည်သူလူထုကိုတိုက်ရိုက်မရရှိဘဲနဲ့ဒီအလဲမာနဲ့ပြတ်သွားတယ်ဒီဝင်လာတဲ့ထဲမှာအစိုးရစီမှာတဲ့တော်တော်များများကုံသွားဝေးစစ်သွားတယ်ပေါ့နော်အလှငွေတွေတော်တော်များများအဲ့လိုမျိုးအနှဟတ်သက်ဖြစ်သွားတယ်ပြည်သူလူထုကတကယ်ကိုထိရောက်မှုမရတဲ့အခါကျတော့ပြောရမယ်ဆိုရင်တော့ဝင်လာတဲ့အကူအညီမှန်သမျှထိရောက်မှုမရှိဘူးဆိုလို့ရှိရင်တော့မကူညီတာအကောင်ဆုံးပဲပေါ့တကယ်လို့ကူညီမယ်ဆိုလို့ရှိရင်လည်းတကယ်ထိထိရောက်နေပြည်သူလူထုကိုရောက်မယ်ဆိုလို့ရှိရင်တော့ကျမတို့ကူညီဖို့အတွက်ကိုဒါကျမတို့လူလူကောင်းဆောင်နဲ့ပြောပြီးသားပါထိထိရောက်နေရောက်မယ်ဆိုရင်တော့ကူညီတတ်နေဆိုတာကိုပြောထားပြီးသားပါ
ကျွန်တော်ကိုအောင်သူတို့ဒီမှာမေးချင်ပါတယ်ခင်ဗျာခုနကဝေဖန်ကြလို့ပေါ့ နှစ်ပိုင်းတွေ့ရပါတယ်တပိုင်းကပြောတာတော့ဒီ sanction အကြောင်းမလို့ဒီအကူအညီပေးတာတွေတန့်ပြီးတော့နိုင်ငံတကာအကူအညီတွေမြန်မာနိုင်ငံထဲမဝင်နိုင်တာပေါ့နော်နောက်တစ်ပိုင်းပြောတာတော့ sanction အကြောင်းမဟုတ်ဘူးအစိုးရရဲ့စီမံခန့်ခွဲမှုညံ့ဖျင်းတဲ့မှတ်တမ်းကြောင့်ပဲဖြစ်တယ်ဥပမာဆိုလို့ရှိရင် ATP လို့ပြောဆိုလို့ရှိရင်ဒါတို့ရဲ့မှတ်တမ်းတွေတို့ရဲ့စီမင်းစည်းကမ်းတွေအကြောင်းမလို့မပေးနိုင်တာဆိုပြီးတော့ပြောတာရှိပါတယ်ခင်ဗျာဘယ်ကမှတ်မှာလဲခင်ဗျာ
အခုစလုံးမှန်တယ်လို့တော့ပြောလို့ရပါတယ်ခင်ဗျာဥပမာအချင်းဆိုလို့ရှိရင်ကျွန်တော်တို့ဒီမဲခေါင်မြစ်ခွန်းရဟွန်းဒေသပေါ့နော်ဒီသူတို့ခေါ်တာဒီမဲခေါင်မြစ်တစ်ခုလုံးဒီဒေသတစ်ခုလုံးဖွံ့ဖြိုးရေးကိစ္စတွေပေါ့ဆိုတော့အဲ့ဒီမှာဆိုလို့ရှိရင်သူတို့ technical assistant လို့ခေါ်တဲ့ဒီနည်းပညာပိုင်းဆိုင်ရာအကူအညီတွေပမာဒီကိုရဖို့ရှိပါတယ်ဆိုတော့ဒါပေမဲ့လည်းအဲ့ဒါရင်းနဲ့ပတ်သက်လို့တချို့နိုင်ငံကြီးတွေကနေပြီးတော့ကန့်ကွက်တဲ့အခါကျတော့ပမာဒီဘက်ကမရတာမျိုးတွေရှိတယ်ပေါ့ခင်ဗျာဆိုတော့ဒါမျိုးတွေတော့တပိုင်းရှိပါတယ်ဆိုတော့ဒါပေမဲ့လည်းဒီအခုလက်ရှိ NLD ရဲ့မူဝါဒတွေကတော့ကျွန်တော်သဘောပေါက်တာကဒီလူသားချင်းစာနာမှုဆိုင်ရာကိစ္စတွေနဲ့ပတ်သက်လို့စန့်ကွက်ထားတာမရှိပါဘူးဆိုတော့ဒီလိုလူတွေဒုက္ခရောက်နေတာအကူအညီမဲ့ပါညာဆိုလို့ရှိရင်ကျွန်တော်ထင်တယ် NLD ကတော့လူလာလာရှိတဲ့သဘောမျိုးရှိပါတယ်ဘာမှစန့်ကွက်တဲ့သဘောမရှိဘူးလို့ကျွန်တော်ထင်ပါတယ
်ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကျွန်တော်တို့အီးမေးလ်ကတစ်ဆင့်ပေးပို့လာတဲ့စာဆောင်ရှိပါတယ် Forever Young ပါဒါလေးကိုကျွန်တော်ဖတ်ပြပါမယ်နိုင်ငံတကာအကူအညီတွေကိုကြီးကြီးပြင်းပြင်းနဲ့လက်ခံတင့်ပါတယ်တဲ့ဒီအကူအညီတွေနဲ့နေရာဒေသအသီးသီးမှာရှိတဲ့လက်ရှိမြန်မာလူအဖွဲ့စည်းတကယ်ဖြစ်ရမှန်အခြေအနေတွေကိုဖော်ပြနိုင်မဲ့ဓာတ်ပုံဒါမှမဟုတ်မှတ်တမ်းသတင်းရုပ်ရှင်ကားတွေရိုက်ကူးပြီးတော့တိုးတက်နေတဲ့အင်ဒီဂျင်နိုင်ငံတွေနဲ့နှိုင်းယှဉ်ပြသင့်ပါတယ်တဲ့ဒါမှမြန်မာပြည်သူတွေအသိအမြင်တွေပို့ပြီးတော့ရရှိလာမှာဖြစ်တယ်လို့ပဲအုပ်ချုပ်သူတွေလည်းငါလူတွေတကယ်နေကြပြီးတော့ဝန်းနေကြသေးပါလားဆိုတာကိုမမြင်ချင်လဲမြင်လာကြမယ်လို့ထင်ပါတယ်တဲ့ဥပမာဆိုလို့ရှိရင်စင်ကာပူနိုင်ငံမှာစနေတနင်္ဂနွေကလွဲလို့ကျန်တဲ့ဂျာရက်တွေမှာဆိုရင်ရက်ွက်တဲ့မျိုးတွေထဲမှာခလီနဲ့တက်ကြီးရွယ်ကိုလူကြီးတွေပဲရှိနေပါတယ်ဆိုလိုတာကသူတို့နိုင်ငံမှာအရွယ်ရောက်သူတွေအားလုံးအလုပ်တွေထဲရောက်ပြီးတော့အလုပ်လက်မဲ့မရှိပုံကိုမြန်မာပြည်နဲ့ရှင်ပြီးတော့ပြသစေချင်ပါတယ်ဆိုပြီးတော့ Forever Young ကပေးပို့လာတဲ့စာဖြစ်ပါတယ်ကျွန်တော်ဒီစာနဲ့တစ်ဆက်သေးပါကျွန်တော်မေးချင်ပါလေကိုအောင်သူညင်းကိုပဲကျွန်တော်အရင်မေးချင်ပါလေအခုကဒီနိုင်ငံတကာအကူအညီကိစ္စကျွန်တော်ပြောပြောနေပါတယ်တကယ်တမ်းကမြန်မာနိုင်ငံမှာဆိုလို့ရှိရင်လည်းရှိနေတဲ့တရားစတာပေါ့နော်အထူးသဖြင့်ဒီသဘောတန်ငွေတို့ရင်းနှံတို့ကနေပြီးတော့ဒေါ်လာနှစ်စင်ဘီလီယံနဲ့ချီတဲ့ဝင်နေဆိုပြီးတော့လည်းကျွန်တော်သိရပါတယ်ဒီလိုနိုင်ငံတကာအကူအညီတွေကျွန်တော်ပြောနေခြင်းအဖြစ်နိုင်ငံတကာအကူအညီကိုပဲမှီခိုနေခြင်းအဖြစ်တစ်ဖက်မှာအစိုးရဘိုင်းဘက်ကလူထုပေါ်နိုင်ငံပေါ်တာဝန်ယူလာမယ့်အစိတ်ပိုင်းကိုကျွန်တော်မေ့မသွားနိုင်ဘူးလားအစိုးရကိုယ်နိုင်ကလည်းသူ့မှာရှိတဲ့တာဝန်ကိုတစ်ဖက်ကလစ်လျူပြရရောက်မနေဘူးလားခင်ဗ
ျခုနပြောတဲ့မေဘွန်တိုင်းတော့မှန်ပါတယ်ဆိုတော့ဆိုလိုတာကကြာအစိုးရတစ်ခုကသူ့ရဲ့ဒီလိုရဲ့ဟိုတာဝန်ကိုထားမှုသိချတာဒါတာဝန်ကိုရှိပါတယ်ပြောကြည့်ဆိုလို့ရှိရင်ဒီဗမာပြည်မှာအခုတန်ငွေကနေပြီးတော့ရောင်းလို့ရတဲ့ငွေတွေကတစ်နှစ်ကိုဆိုလို့ရှိရင်ဒေါ်လာ 3,400 လောက်အထိကိုကျွန်တော်တို့တိုင်းပြည်ထဲဝင်ပါတယ်ဆိုတော့ဒါပေမဲ့လည်းအစိုးရကလုပ်နေတဲ့ပုံကအဲ့ဒီငွေတွေကို6ချက်နဲ့မြှောက်ပြီးတော့ဒေါ်လာကို6ချက်နဲ့မြှောက်ပြီးတော့တိုင်းပြည်ဘတ်ဂျက်ထဲကိုထည့်တယ်ထည့်တဲ့အခါကျတော့အများအားကဘယ်လိုဖြစ်နေလဲဆိုတော့ဘတ်ဂျက်ကလုံငွေပြနေတာပေါ့ခင်ဗျာဆိုတော့တကယ်ကတကယ်အပြင်မှာပေါက်ဈေးဖြစ်နေတဲ့တထောင်လောက်နဲ့သာမြောက်ပြီးထည့်လို့ရှိရင်ကျွန်တော်တို့တိုင်းပြည်မှာဒီဘတ်ဂျက်ကလုံငွေမဟုတ်ပုံငွေတောင်ပြနေမယ်အနေထားပါဆိုတော့နောက်တစ်ခုကကျတော့ကျန်းမာရေးပညာရေးဈေးတွေကိုပို့သုံးတင်တာပေါ့ခင်ဗျာဆိုတော့ဒါတွေကလည်းအမှန်ပါဆိုတော့နောက်တစ်ခုကကျတော့အခုဒီနေ့ဒီသူတို့ရဲ့ဖွံ့ဖြိုးတိုးတက်ရေးဆိုရယ်အမြင်နဲ့ပတ်သက်လို့ကကျွန်တော်တို့တော်တော်ဝေဖန်စရာရှိတယ်ဆိုတော့သူတို့အမြင်ကကျတော့အခုအခြေခံအဆောက်အုံပေါ့ဗျာလမ်းတံတားတို့ဘာလို့လုံရင်ဖွံ့ဖြိုးပြီဆိုရယ်အမြင်မျိုးပေါ့ဆိုတော့တကယ်တကယ်ကလည်းလိန်နေတာလည်းအများကြီးမအောင်မြင်တာလည်းအများကြီးပေါ့ဗျာအဲ့တော့ပြဿနာကိုပြဿနာအတိုင်းဖေးချအစီအမပြုဖို့လည်းလိုတယ်ဆိုတော့ခုနပြောသလိုဓာတ်ငွေကရလာတဲ့ငွေတွေကိုမှန်မှန်ကန်ကန်နဲ့ဒီတိုင်းပြည်ရဲ့တရဝန်ငွေလဲနှုံးမော်ရဆိုတော့ဒါတွေလည်းဖေးချပြန်စမှတ်ပြီးတော့မှဒီတိုင်းပြည်ရဲ့ဘဏ္ဍာငွေတွေကိုထည့်ဖို့လည်းလိုတယ်လို့မြင်ပါတယ်
ခုနဘတ်ဂျက်လုံငွေကိစ္စပါဘတ်ဂျက်လုံငွေပြနေရဆိုတာခုနပေါက်ဈေးနဲ့လဲလိုက်တဲ့ခါကျတော့အဲ့တော့တကယ်တော့ပေါက်ဈေးကလဲလိုက်ပြီးတော့ကျန်တဲ့ပတ်စံတွေကဘယ်ရောက်သွားတာလဲခင်ဗ
ျဒီပတ်စံတွေကဘယ်ရောက်သွားလဲဆိုတော့ဘုကျုံသားရှိပဲစီမံအနေအထားမျိုးရှိပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ဒီဩစတြေးလျနိုင်ငံကဒီဗမာပြည်ဒီဝိုင်းနဲ့ပတ်သက်လို့ဒီဇိုင်းမမလေးလာနေတဲ့ရှောင်းထန်းတော်ကလည်းဝေဘာသာတဲ့ကိစ္စကြီးကျွန်တော်များဆောင်းပါးလေးရှိပါတယ်။ဒီငွေတွေကစင်ကာပူဘဏ်တွေမှာပဲရှိနေသလား။ဒါမှမဟုတ်ရင်အခုတရုတ်ဘဏ်တွေမှာပဲရှိနေသလားပေါ့ဗျာ။ဆိုတော့ဒါတွေကတော့ဘယ်သူမှမသိပါဘူးခင်ဗျာ
။ဟုတ်ကဲ့ခင်ဗျာ။ကျွန်တော်မဖြူသိင်းကိုအခုဆက်ပြီးတော့မေးချင်ပါတယ်။နိုင်ငံတကာအကူအညီနဲ့လုပ်နေတဲ့ NGO တွေအဖွဲ့အစည်းတွေကျွန်တော်လည်းကြားရပါတယ်။အဲ့တော့အစိုးရအာဏာပိုင်ဒီဘက်ကကောသူ့ဘက်ကကောကျန်းမာရေးပညာရေးစသဖြင့်ပေါ့နော်။အမတို့အခုလုပ်နေတဲ့ HIV ကိစ္စတွေမှာပါ။ဘယ်လောက်ထိတက်တက်ကြွကြွနဲ့ဘယ်လောက်ထိဒီငွေကြေးအထောက်ပံ့တွေတုံးပြီးတော့လုံနေနိုင်လဲခင်ဗျာနိုင်ငံတကာနဲ့ရှင်ပေါ့
ကြောက်ရမယ်ဆိုရင်တော့ကျွန်တော်တို့နိုင်ငံမှာမရှိတဲ့လောက်ကိုပြောလို့ရတယ်ဟိုသူတို့စိတ်အသုံးစိတ်နဲ့ဟိုဒီကျန်းမာရေးအတွက်အသုံးစိတ်ကြည့်မယ်ဆိုလို့အရန်ကိုကွာဟာနေတယ်တကယ်တကယ်ပြောမယ်ဆိုတိုင်းပြည်အတွက်ဟိုလိုအပ်တာကိုမတုံးမနဲ့ကျန်းမာရေးအတွက်မတုံးမနဲ့တကယ်ကိုအနည်းချင်းပဲတုံးဆွဲထားတဲ့အခါကျတော့ဒီအစိုးရဘက်အနေနဲ့ကျွန်တော်တို့ဒီလက်လျှောက်ပေါ့နော်ရေးဆိုင်ရေးကိစ္စအနေနဲ့လောက်ကင်ဆောင်ရနေရကြည့်တဲ့အခါကျတော့တော်တော်ကြီးကို ပြောရမယ်ဆိုလို့ရှိရင်အစိုးရဘိုင်းတရရဲ့အနေနဲ့ဘာမှမလုပ်ဘူးလို့ပြောလို့ရတဲ့အခြေအနေမှာရှိနေပါတယ
်ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်တို့ဒိုင်းရီလိုက်အစီအစဉ်အခုအချိန်လဲစီသွားပြီမို့လို့ဒီမှာပဲရနာခွင့်ပြုပါခင်ဗျာအဓိကပေါဝင်ဆွေးနွေးပေးတဲ့ကိုအောင်သူငင်းကိုမဖြူသေးဘူးပေါ့ကုမင်းစောကိုပါကျွန်တော်ကျေးဇူးအများကြီးတင်ပါတယ်ခြားပေါဝင်မင်းများသူတွေအားလုံးလည်းကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်တားညို့ဦးပါ